မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်လအတွင်းတရားလွတ်တော်ရှင်နေအ ਨੇ ဆုံး6ရောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ရက်စွဲနဲ့အစီရင်ခံစာတစောင်းထုတ်ပြန်လိုက်ပါတယ်။အခုလိုဥပဒေပညာရှင်တွေကိုဖမ်းဆီးတာဟာအမှုတွေတွေအတွက်ဥပဒေရေးရာအကြံပေးချက်နဲ့တရားမျှတစွာအမှုစစ်ဆေးခံခွင့်တို့ဆုံးရှုံးစေပြီးဥပဒေရေးရာမှာလွတ်လပ်စွာဆောင်ရွက်ခွင့်အာရော့သွားစေတဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြပါတယ်။ဖေဖော်ဝါရီလ၁ရက်စစ်အာဏာသိမ်းပြီးကလေးကအဖမ်းခံထားရသူတွေဘက်ကနေဥပဒေကြောင်းအရခုခံကာကွယ်ပေးသူတွေကိုအခုလိုဖမ်းဆီးတရားစွဲတာဟာထိတ်လန့်စရာကောင်းတဲ့သတိပေးချက်မျိုးဖြစ်ကြောင်းနဲ့ဒီလောက်ရဟာရာဇဝတ်မှုမြောက်တဲ့တရားစွဲဆိုခြင်းအဖြစ်ကိုဥတီသွားစေနိုင်ကြောင်း HRW အဖွဲ့အာရှဆိုင်ရာဥပဒေအကြံပေးလင်ဒါလက်ခါကပြောပါတယ်။ရှေ့နေတွေဟာချင်းချောက်တာဖန်စီခံရမှာတွေကိုကြောက်လန့်နေစရာမလိုပဲသူတို့အလုပ်သူတို့လုပ်ခွင့်ရတဲ့နယ်လို့လဲသူကပြောပါတယ်အဖမ်းခံရတဲ့6ယောက်ထဲမှာ3ယောက်ဟာတရက်ခွဲမှအမှုစစ်ချိန်ဖမ်းခံခဲ့ကြရတာပါဦးသန်းလှိုင်ထွန်းကိုမေလ24ရက်နေ့ကနေပြည်တော်တရားရုံးမှာယာတုကဖယ်ရှားခံရသူမြို့တော်ဝင်ဒေါက်တာမျိုးအောင်ရဲ့အမှုကြားနာပြီးနောက်ဖမ်းပါတယ်ဒေါ်အေယာလင်းထွတ်ကိုမေလ29ရက်နေ့ကအေယာဝတီတိုင်းဒေသကြီးဟင်္ဒရာခရိုင်တရားရုံးမှာဖမ်းပါတယ်ကချင်ပြည်နယ်ထဲကနိုင်ငံရေးအကျဉ်းသား120ကျော်အတွက်အမှုလိုက်ပေးနေတဲ့ဦးသက်ထွန်းဦးကိုတော့ဇွန်လ2ရက်နေ့ကမြစ်ကြီးနားတရားရုံးတက်ဖို့စ조사ချိန်မှာဖမ်းပါတယ်။နောက်ထပ်အဖမ်းခံရတဲ့ဥပဒေကြိုးဆောင်တွေကတော့ဒေါ်မေဇွန်ကိုဒေါ်နီလာနဲ့ဖုံးမြတ်သူတို့ဖြစ်ကြပါရဲ့ရှင်။